စကိုင်းတိုင်းမင်းကြီးမြို့ကြောက်ခဲတဲ့ကြီးရွာမှာဇန်နဝါရီလ20ရက်ညနေပိုင်းကစစ်ကောင်စီတပ်တွေနဲ့မင်းကြီး PDF တို့တိုက်ပွဲဖြစ်ပွားခဲ့တာပါတနင်္လာနေ့မှာတော့ရဟယင်တွေပါပြန်ဝဲလာတာတွေ့ရတဲ့အတွေ့တိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြတယ်လို့မင်းကြီးဒေသခံတဦးက VOE ကိုပြောပြပါတယ
်ဒီကြောင်တွင်လေကျင်းမှာတဆွေထားပြီးအိုက်တာနေမှာတကယ်ရင်းနေတယ်ဒီတက်ခဲတဲ့နေရာမှာလာပြီးတဆွေရပါတော့နော်အဲ့မှာတဆွေတော့ PDF ဒီလေလမ်းမှာဒီဘလိုလာရေးဆိုတဲ့တင်ရတော့ PDF ဒီနဲ့လမ်းမှာတိုက်ရိုက်ဖြစ်နေဖြစ်တော့ဟာတဲ့အဲ့အချိန်မှာသူကချွာတယ်ဝင်ဒီမှာဒီသူနေအစာဦးတွေနဲ့ဒီခါရရေးအစာဦးတွေအလုံးချပြီးမှာပြန်ဒါကြောင့်ဒီမှာအဲ့အနေမှာတစ်ဆင့် limit ကြီးပဲ RPG ပဲအဲ့အနေ RPG နည်းနည်းပိုင်းတော့ကဖြစ်မယ်ဆင်းချင်းမိသားလောက်ကြီးခဏချင်းလောက်ကြီးအလားလောက်ကြီးပြလိုက်ရခဲ့လိုက်ကြတယ်အဲ့ဒီဟို PDF တွေအနေနဲ့ဒီနေ့ဒီထိခိုက်မှာဆုတ်ပြီးမှအကုန်လုံးနောက်ပြန်ဆုတ်လိုက်ရပါဆုံးအဲ့လိုဒီနေ့ညနေမှာဆိုရင်ကျွန်တော်တို့ကြောက်ခဲတဲ့ချွာကနေမှာတစ်ဆင့်သူတို့ရဲ့အမာငယ်အင်အားဆက်ပြန်ထောက်ခံနေတူအများစုရှိတဲ့ပန်းစစ်ဆိုတဲ့ရွာမှာတက်ဆွဲထားတယ်လို့သတင်းကြားရှိပါတယ်ဟုတ်ဟုတ်တယ်ကြားဟုတ်တယ်ကြားနောက်ပြီးတော့ဒီသူတို့တက်ဆွဲဒီကြောက်ခဲတဲ့မှာအဖြစ်မနေရဖြစ်နေခြင်းအတွက်မှာပဲဒီရဟယင်တစ်ခုကလေးတစ်ခုပြန်သွားရလဲရှိတယ်နောက်ပြီးတော့ဒီနေ့မှလည်းသူတို့ရှိတဲ့အချိန်မှာကျွန်တော်တို့ငင်းငင်းမျိုးပေါ်လာနေပါအနေပြန်ပြီးမျိုးပတ်ပြီးမှကလေးမျိုးတစ်ခုတက်သွားပါတယ်ဟုတ်အဲ့ဒါစိတ်ဓာတ်ကလည်းတော်များများတော့တိုက်ပွဲကြီးဖြစ်နေဆိုပြီးရင်းဆိုးရည်သွားပါတယ်ဒီရွာကြီးကအင်းငွေကြေးမှရှိတဲ့ကွာကရွာလူရိုက်မယ်နဲ့ညတော့အကုန်လုံးပေါ်ရမှာအကုန်လုံးဆက်လို့ရမှာဘူးမှတော့ပြန်လာဆုံးရှိပြီပေါ့
မင်းကင်းမြို့မှာအခုလ16ရက်နေ့ကပထမဆုံးမင်းကင်း PDF နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပတ်အတွင်းအနည်းဆုံး3ချိန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်မင်းကင်းနဲ့ကက်လီရဲ့ကဏီနယ်မိချောင်းကွင်းကျေးရွာမှာဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကကျေးရွာသားတွေကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့ဘက်ကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေခြင်းတူမီတနတ်တွေနဲ့ပြစ်ခတ်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့ရတာပါလို့သတင်းထုတ်ပြန်ထားပါတယ်အဲ့ဒီဒေသတွင်ကျေးရွာတွေမှာနေထိုင်သူတွေကအခုအချိန်ထိအနီးပတ်ဝန်းကျင်ကတောတွေထဲမှာပုံအောင်နေကြရပါတယ်ပြီးခဲ့တဲ့လတုန်းကမင်းတပ်မှရရလက်နဲ့ဆွဲကင်ပြီးစစ်အာဏာသိမ်းမှုစန့်ကျင်နေတဲ့သူတွေကိုစစ်တပ်ကလက်နက်ကြီးတွေရဟယင်တွေပါတုံးပြီးဖြိုခွဲမှုတွေရှိတဲ့အတွက်ကုလသမဂ္ဂကမေလကုံမှာပြင်းပြင်းထန်ထန်သတိပေးထားတာဖြစ်ပါတယ်တစ်ဆက်တည်းမှာပဲစကိုင်းတိုင်းမြောင်မြို့နယ်မှာလည်းစစ်ကောင်စီတပ်တွေကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ခဲ့တယ်လို့မြောင်ဒေသခံတဦးကအခုလိုပြောပါတယ
်မနေ့ကလည်းစပြောမယ်ဆိုမနေ့က9:20လောက်ပါအဲ့နှစ်ပတ်ရွာပေါ့ဗျာအဲ့ဘက်ရောက်မှကျွန်တော်တို့ကကွက်တစ်ခေါ်မှာပေါ့နဘက်ရမြောင်ဖျားတို့အချင်းပေါ့အဲ့မြောင်ဖျားတို့ကကွက်တစ်ထဲကိုဝင်ပြီးတော့အဲ့အိမ်ကြီးတွေဝင်မှုရှာတယ်ပေါ့နော်အဲ့ဝင်မှုရှာရှာပြီးတော့ရှင်အဲ့ပြန်သွားပြီးတော့အဲ့စင်နာကြီးခွဲတော့မှအဲ့ဟိုဟာဆွဲလဲဦးရွာကိုဝင်တယ်လေမြောင်မြောင်မနေတရားပဲအဲ့ဆွဲလဲဦးရွာအဲ့ကားလမ်းပေးမှာပဲရှိတယ်အဲ့ဆွဲလဲဦးရွာတော့ဝင်ပြီးအဲ့ခဏကိုပြပြမောင်နီးတဲ့ဝင်တယ်စီဒီအန်လောက်ထားတာသူကအဲ့ပရိမတဲ့တောင်းကြအဲ့စီဒီအန်လောက်ထားတာไอ้นี่จะเหมือนนั่นไอ้งูงูหมูก่อนโอ้งูชาเลยตัวเล่นๆลงได้บาญญาสุดแล้วก็งงเลยเปาะเนี่ยไอ้กูงูหมูชาไอ้นั่นนี่ก็กงเลยวนๆนี้เนี่ยตาก้าวพอตัวเส้นน่ะเนี่ยตะคายแต้มพี่แล้วตะเป็ดเนี่ยกงปิดขาวะเนาะที่เหมือนนั่นแหละไอ้หยัวมาไม่สิอยู่ตู้ฟิมี่ก็เลยชาตะเนี่ยมาช่องเลยวะเนาะอ้าวไอ้นี่มาเปี่ยวมาတော့ปาไม่ตัวอูだไม่รู้ไอ้มาท่าท่าได้อสังเกตตะซี้တော့อยู่ตัวได้ပြည့်ကြတော့အိမ်ထဲမှာရှိတဲ့ပစ္စည်းတွေပါတယ်အကုန်လုံးယူရပေါ့ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာကျေးရွာ PDF တွေနဲ့စစ်ကောင်စီတပ်တွေကြားပြီးခဲ့တဲ့မေလ26ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မှာမြို့အနီးတစ်ဝိုက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ